ောကကြီးမှာနီပေါ်လို့စိန်ပေါ်လို့ဆိုတာအလကားဖြစ်လာတာမဟုတ်ပါဘူးတပတ်ပိတ်လော်ဘီတွေလုံရင်းဖြစ်လာတာပါအခုဒီဘက်မှာတော့ဆိုပြမပြောချင်ပေမဲ့နီပေါ်လို့စိန်ပေါ်လို့အကြောင်းကိုပြောလိုက်ပါဦးမယ်တိခံပြီးနားတော်တာဆင်ကြပါခင်ဗျာစိန်ပေါ်ကိုတော့လူတိုင်းသိမသိသေးပါဘူးဒါပေမဲ့ online သုံးသူတော်တော်များများသိကြပါတယ်သူတို့ကအစိန်ပါတီကိုထောက်ခံသူတွေပါသူတို့ကအဘတွေအမြဲမှန်တယ်ဆိုတဲ့မူဝါဒကိုလက်ခံထားသူတွေပါအဘတွေကအရင်ကတော့အစိုးရဖြစ်ခဲ့ဘူးပါတယ်အဲ့တော့ကစိန်ပေါ်တွေကအစိုးရဘာလို့လို့အမြဲမှန်တယ်လို့ယုံကြည်ပါတယ်အစိုးရနဲ့ဆန့်ကျင်ဘက်လုပ်သူမှန်သမျှအကုန်မှားတယ်လို့လက်ခံထားပါတယ်အဲ့တော့ကဆန္ဒပြသူတွေကိုစိန်ပေါ်တွေကအမြဲဆဲခဲ့ကြတာပါအဘတွေကောင်းအောင်လုပ်နေတာမင်းတို့ကကန့်လန့်တိုက်တာလားကွန်မြူနစ်အောက်ဆွဲတွေနိုင်ငံခြားထောက်ပံ့တဲ့ဆန္ဒပြနေတဲ့ကောင်တွေဆိုပြီးမဟုတ်တမ်းတရားတွေပြောခဲ့ကြပါတယ်ဒါပေမဲ့လည်းသူတို့အဘတွေက2015မှာရွေးကောက်ပွဲရှုံးပြီးအာဏာလက်လွတ်လိုက်ရပါတယ်အဲ့ချိန်ကစပြီးသူတို့ရဲ့မူဝါဒကပြောင်းလဲလာပါတော့တယ်အရင်ကအစိုးရအမြင်မှန်တယ်ဆိုတာကနေအစိုးရအမြင်မှားတယ်ဆိုတဲ့အယူအဆကိုရုပ်တရက်ပြောင်းလဲသွားပါတယ်အစိုးရဘာလို့လို့မကောင်းမဲ့ပြောပါတော့တယ်အတုံးမကြတဲ့အစိုးရတလွဲလုတဲ့အစိုးရဒီအစိုးရလက်ထံမှာတိုးတက်တာဘာရှိလဲတိုင်းပြည်တပါးသားတွေအုပ်ဆိုးတော့မယ်ဘာညာအမြင်ပြောလို့ရှိပါတယ်ဒါတွေမကသေးပါဘူးအရင်ကသူတို့ဆဲခဲ့တဲ့ဆန္ဒပြသူတွေကိုလည်းစိန်ပေါ်တွေကအကောင်းမြင်လာပါတော့တယ်အစိုးရကိုဆန္ဒပြသူတိုင်းကိုစိန်ပေါ်တွေကထောက်ခံကြပါတော့တယ်ဆန္ဒပြမှာပေါ့အစိုးရမှာအတုံးမကြတာဆိုပြီးပြောကြပါသေးတယ်ဒါပေမဲ့စစ်တပ်ကိုဆန္ဒပြရင်တော့လေသူတို့ကစိတ်ဆိုးကြပြန်ပါတယ်စစ်တပ်နဲ့ဗာဆိုင်လို့လေအစိုးရကိုဆန္ဒပြပါလားအစိုးရအုပ်ချုပ်နေတာတိုင်းပြည်မှာတလွဲဖြစ်သမျှဟာအစိုးရနဲ့သာဆိုင်နေစစ်တပ်ကအစိုးရအမိန်ပေးလို့လုပ်ရတာဆိုပြီးပြောကြပြန်ပါတယ်ဆန္ဒပြသူတွေကိုဖမ်းတော့လေအစိုးရကဖမ်းတာအဲ့လိုအဖမ်းမခံရချင်ရင်အဘတွေကိုမဲပေးပါဆိုပြီးအဆုံးသတ်လေးရှိပြန်ပါတယ်အဲ့ဒါကတော့စိန်ပေါ်တို့အကြောင်းပေါ့လေနီပေါ်ဆိုတာကတော့အားလုံးလည်းသိပြီးသားပါအရင်ကတော့နီပေါ်ဆိုတာနီပေါ်နိုင်ငံသားတွေကိုခေါ်တာပါအခုနောက်ပိုင်းတော့မြန်မာပြည်ကအနီးရောင်ပါတီထောက်ခံသူတွေကိုလည်းနီပေါ်တွေလို့ခေါ်လာကြပါတယ်နီပေါ်လို့ခေါ်တာ3-5နှစ်တောင်ရှိနေပါပြီအနီးပါတီဝင်အမတ်တွေကိုယ်တိုင်နီပေါ်ဆိုတဲ့စကားလုံးကိုတရားဝင်သုံးဆွဲလာတာလည်းတွေ့ရပါတယ်သူတို့ကဘာကြောင့်နီပေါ်ဖြစ်လာတာလဲစိတ်ဝင်စားဖို့ကောင်းပါတယ်အဓိကတော့မိမိအမြင်မှန်နေဆိုတဲ့အယူဝါဒကိုလက်ခံထားပါတယ်မိဘချစ်သားသမီးတွေပေါ့လေအမေတော်မှန်မှတော့အမေနဲ့သက်ဆိုင်တာတွေအားလုံးလည်းမှန်ရတော့တာပေါ့အမေနဲ့တကွအနီးပါတီဝင်တွေကလွန်ခဲ့တဲ့9နှစ်လောက်ကစားပြီးအစိုးရဖြစ်လာပါတယ်။အဲ့လိုအစိုးရဖြစ်လာတော့အစိုးရအကုန်မှန်တယ်ဆိုတဲ့အယူဝါဒကိုနီပေါ်တွေကလက်ခံလာပါတယ်။အရင်ကတော့နီပေါ်တွေကအစိုးရအမြင်မှားတယ်ဆိုတဲ့အယူအဆကိုလက်ခံထားတာပါ။အဲ့တုန်းကမင်းမေလည်းအစိုးရမှဖြစ်သေးဘူးလေ။အဘတွေအုပ်ဆိုးခြင်းဆိုတော့အစိုးရအမြင်မှားတာပေါ့။အဘတွေအုပ်ချုပ်လို့တိုင်းပြည်မတိုးတက်တာ။တခိုးအစိုးရလူသက်အစိုးရဆိုပြီးအမြဲပြောလို့ရှိပါတယ်။အစိုးရကိုဆန္ဒပြသူတွေကိုလည်းအမြဲထောက်ခံကြတာပါ။ဆန္ဒပြတာတော့နည်းသေးတယ်လက်နက်ကင်ပြီးတော့တော်လန်တင်သေးတာဆိုပြီးပြောကြပါတယ်ဒါပေမဲ့ဒီမိုကရေစီသမားတွေမှတီးခန်းနေတာလို့ဆိုကြပါတယ်နီပေါ်တွေအမြင်မှာတော့ဆန္ဒပြသူတွေကသူရဲကောင်းတွေပေါ့လေဒါပေမဲ့မင်းမအစိုးရဖြစ်ပြီးချိန်မှာတော့အစိုးရသားလင်းအလုံးစုံမှန်ကုန်မှာတော့တယ်ဆန္ဒပြသူတွေကိုအရင်ကထောက်ခံခဲ့ပေမဲ့အခုတော့အဘဘောမတွေဆိုပြီးအဘတွေနဲ့ပေးစားပါတော့တယ်အစိုးရကဒီလောက်ကောင်းအောင်လုပ်နေတာကိုမင်းတို့ကဘာလို့ဆန္ဒပြတာလဲအရင်ကဒီလိုဆန္ဒပြရဲလို့လားမိမိအစိုးရလက်ထက်မှုဆန္ဒပြခွင့်ရတာဆိုပြီးပြောကြပါတယ်အဲဆန္ဒပြသူတွေအဖမ်းခံရတဲ့အခါမှာတော့အဲ့ဒါပြည်ထဲရေးကဖမ်းတာအစိုးရနဲ့မဆိုင်ဘူးဆိုပြီးငင်းကြပါသေးတယ်ဒီအစိုးရလက်ထက်ဘာတိုးတက်တာရှိလဲမေးခွန်းထုတ်ရင်တော့နီပေါ်တွေဟာငါးနှစ်သားနဲ့မတိုးတက်နိုင်သေးကြောင်းအဘတွေလို့နှစ်ပေါင်း90လောက်အုပ်ချုပ်ခွင့်ပြုတင်ကြောင်းအခုအစိုးရကတခိုးအစိုးရမဟုတ်ကြောင်းပြန်ပြောကြပါတယ်ခိုးလို့ပြုတ်တဲ့လူပြုတ်ထောင်ကျတဲ့လူကျနေပြီဆိုတော့လေသူတို့ကအနီးပါတီဝင်တွေမဟုတ်တော့ကြောင်းပုတ်လို့ကျွေးတဲ့အသီးအတွက်အပင်မှာတာဝန်မရှိကြောင်းပြောကြပါသေးတယ်။အခုကာလဆိုပို့ပြီးတော့ဆိုးပါတယ်။ရွေးကောက်ပွဲကလည်းနှီးပြီ။ကာလကလည်းကိုဗစ်ကာလဆိုတော့ပြည်သူတွေလည်းခက်ခဲပါတယ်။စေယုံစေကန်းတွေလည်းလူနာတွေကလည်းပြည့်နေပါတယ်။ကိုဗစ်လူနာတွေကလည်းတအားများကွာရန်တင်းစင်တာတွေကလည်းလူတွေများဆိုတော့အဆင်မပြေတာလေးတွေရှိကြပါတယ်။ဒါပေမဲ့မပြောရဲပါဘူး။ပြောရင်စိန်ဘောတွေကထောက်ခံကြပြီးနီဘောတွေကဝင်ဆဲကြပါတယ်။ဒါတွေမကပေါ့ဘူးပြည်သူတွေကစားဝင်နေရေးအဆင်မပြေတာလို့လုပ်ငန်းအဆင်မပြေတာလို့လည်းရှိတတ်ကြပါတယ်ဒါပေမဲ့ပြည်သူတွေမှာကိုယ်အဆင်မပြေတာကိုမပြောရပါဘူးအဆင်မပြေတာကိုပြောလိုက်ရင်စိန်ဘော့တွေကဒါအခုအစိုးရကြောင့်ဖြစ်တာအစိုးရမှာအတုံးမကြတာဆိုပြီးထက်ဆင့်ဖြန့်ဝေကြပါတယ်အဆင်ပြေတာပြောပြန်ရင်လည်းအရင်အစိုးရကြောင့်အခုလိုအဆင်ပြေတာဆိုပြီးစိန်ဘော့တွေကပနာယူကြပါတယ်အဲ့လိုပါပဲအဆင်မပြေကြောင်းပြောလိုက်ရင်ညီဘော့တွေကမကျင်တတ်ပါဘူးအစိုးရကိုအတုံးမကြဘူးပြောတာလားဆိုပြီးတော့ဆဲကြပါတယ်တကယ်တော့အုတ်ချုပ်ခဲ့တဲ့အစိမ်းရောအနီရောဘာမှတိတ်မထူလှဘူးဆိုတာပြည်သူတွေကလက်ခံထားပါတယ်။ဒါပေမဲ့နီပေါ်နဲ့စိမ်းပေါ်ကတော့လက်မခံပါဘူး။နီပေါ်တွေကမေမေသားတယ်လို့ယုံကြည်ပါတယ်။စိမ်းပေါ်တွေကတော့ဖေဖေသားတယ်လို့ယုံကြည်ပါတယ်။ပြီးရင်သူတို့နဲ့သက်ဆိုင်တဲ့ဖေဖေတွေမေမေတွေကိုကာကွယ်ကြပါတော့တယ်။အဲ့တော့ဆိုပြေလည်းမပြောချင်ဘဲပြောလိုက်ပါအောင်မယ်။စိတ်ဆိုးရင်လည်းမတတ်နိုင်ဘူးပေါ့လေ။ နီပေါနဲ့စိန်ပေါဆိုတာအသားတွေကလောက်ထွက်ပြည်သူကိုတစ္ဆာဖောက်တဲ့အစိုးရလိုတော်ကြီးတွေပါပဲပြည်သူတွေကသူတို့ကြောင့်လွတ်လပ်စွာပြောခွင့်မရဝေဖန်ခွင့်မရဝေဖန်ရင်ပြောရင်အစဲခံရပြီးရင်သူတို့ရဲ့ဖေဖေနဲ့မိမိကိုကာကွယ်ကြတဲ့တိုင်းပြည်မတိုးတက်တာဟာအဲ့လိုတစ်ဖက်ပိတ်တွေကအမှန်မပြောရအောင်လုပ်နေကြလို့ပါပဲဒါကြောင့်မို့ပြည်သူတွေအနေနဲ့အဲ့လိုတစ်ဖက်ပိတ်လော်ဘီအလိုတော်ကြီးတွေကိုပြက်ပြက်သားသားရှင်းလင်းမှုအချိန်တန်ပါပြီ